ေယုဇီဝဗေဒနည်းပညာကုမ္ပဏီတချို့န
ဲ့လုံခြုံရေးအရာစောင့်ကြည့်တဲ့နည်းပညာကုမ္ပဏီတချို့အပါအဝင်တရုတ်ဆွေးနွေးနဲ့ပတ်သက်တဲ့ကုမ္ပဏီတချို့ဟာဝီဂါမွတ်စလင်တွေအပေါ်မှာလူ့အခွင့်ချိုးဖောက်မှုတွေကျူးလွန်နေဆိုတဲ့သွတ်ဆွဲချက်တွေနဲ့ဒီကုမ္ပဏီတွေအပေါ်အမေရိကန်အစိုးရကနောက်ထပ်ပိတ်ဆို့ရေးယူမှုတွေလှုံ့ဆော်သွားမယ်လို့ကြားတာပတင်းလေးမှာတင်ကြပါဗျာ။အသစ်ဆောင်မှာပိတ်ဆို့ရေးယူမှုမှာတရုတ်စစ်ဘက်စစ်သိပ်ပံတက္ကသိုလ်အပါအဝင်တရုတ်ဇီဝဗေဒနည်းပညာကုမ္ပဏီ၁၁ခုကိုအမေရိကန်ကုမ္ပဏီတွေကထုတ်လုပ်တဲ့ကုန်ပစ္စည်းတွေမရောချဖို့ပိတ်ပင်သွားမှာဖြစ်တယ်လို့သမ္မတဘိုင်ဒန်ရဲ့အစိုးရကကြေညာပါတယ်။တရုတ်အစိုးရဟာဇီဝနည်းပညာတွေကိုအသုံးပြုပြီးရှင်ချားပြည်နယ်တွေကဝီဂါမွတ်စလင်တွေအပေါ်မှာဖိနှိပ်မှုတွေကျူးလွန်နေတယ်လို့အမေရိကန်အစိုးရကဆွဆွဲပါတယ်။တရုတ်အစိုးရကတော့ဒီဆွဆွဲချက်ကိုငြင်းဆုထားပြီးဝီဂါတွေအပေါ်မှာချမှတ်ထားတဲ့လုံခြုံရေးဟာအကြမ်းဖက်သမားရန်ကကာကွယ်ဖို့အတွက်သာဖြစ်တယ်လို့ဆိုပါရယ်။ဒီချိန်တည်းမှာပဲဝီဂါမွတ်စလင်တွေကိုချေးကျုံတပွဲအုံပြုပြီးထုတ်လုပ်တဲ့ကုန်ပစ္စည်းတွေကိုအမေရိကန်ပြည်ထောင်စုအတွင်းတင်သွင်းခွင့်ပိတ်ပင်ဖို့ဥပဒေကိုပြဋ္ဌာန်းဖို့ကျွတ်တော်မှာဆွေးနွေးနေခဲ့ရမှာကြာတာပတင်းနေမှာတော့အထက်လွှတ်တော်ကအတည်ပြုလိုက်ပါရယ်။သမ္မတဂျိုးဘိုင်ဒန်ကလက်မှတ်ထိုးရင်ဒီဥပဒေဟာဒီဆွေးနွေးချက်ဟာဥပဒေဖြစ်လာတော့မှာဖြစ်ပါရယ်။